American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
USAID ကို American နိုင်ငံကဖွံ့ဖြိုးမှု Agency ရဲ့ရှေ့လယ်ပိုင်းဒေသဆိုင်ရာလက်ထောက်အချုပ်ရေးမှူး Michael Harvey က USAID ဟာ Morocco နိုင်ငံကနေအီရန်နိုင်ငံအပြင်အရှေ့လယ်ပိုင်းကနိုင်ငံတိုင်းလူလုံးမှာပါဝင်လှုပ်ရှားနေကြတာနှစ်ပေါင်း30ကနေ40ကြာလောက်ကြာခဲ့ပါပြီလို့ပြောပါရတယ်။အဲ့ဒီနိုင်ငံတွေထူထောင်ရမှာကိုယ့်ကျမကိုဖန်တီးနိုင်မှုအနာဂတ်ကိုကိုယ်တိုင်ပုံဖော်နိုင်မှု USAID အနေနဲ့အထူးအာရုံစိုက်ပြီးရရှိမိဖက်အဖြစ်တည်ထောင်ထိန်းထားနိုင်ခဲ့ပါတယ်။အမေရိကန်အခွန်တန်းတွေရဲ့ရန်ပုံငွေတွေအများကြီးကိုအဲ့ဒီဒေသအတွင်းဘယ်နေရာတွေမှာသုံးစွဲနေကြလဲဆိုတာလက်တွေ့မြင်နိုင်မှုခက်ခဲပေမဲ့လည်းအဲ့ဒီဒေသကလူတွေအတွက်အသေးစားရေပေးဝေးစနစ်ပါဝင်နေစဉ်လူနေမှုဘဝအဆင်ပြေစေဖို့သုံးစွဲနေတာကိုသတိထားမိတယ်လို့မကြာခင်ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာမစ္စတာဟာဗေးကပြောပါတယ်။ဒါပေမဲ့ USAID ကလွန်ခဲ့တဲ့နှစ်30 40လောက်ကတည်းကအရှေ့လယ်ပိုင်းဒေသတဝန်းနိုင်ငံတွေမှာပိုရေးကြီးတဲ့လူအရင်းမြင့်ဆွေးနွေးမြင်မာရေးအတွက်ထူထောင်ပေးခဲ့တာလည်းဖြစ်နိုင်ပါတယ်။ဆရာဝန်တွေကျောင်းဆရာဆရာမတွေနဲ့စီမံပဏာဝန်ကြီးဌာနအတွက်သင်တန်းတွေစီစဉ်ပေးခဲ့ရမှာ USAID ကရန်ပုံငွေအမြောက်များသုံးဆွဲခဲ့တာတွေရှိပါတယ်။သူဂုံယူမိဆုံးကတော့ဘယ်တက္ကသိုလ်ပေါ်နေမှာမဆိုလမ်းလျှောက်ကြည့်တဲ့အခါတက္ကသိုလ်ကဆရာဆရာမတွေဟာအမေရိကန်မှာပညာသင်ကြားခဲ့သူတွေဖြစ်သလို USAID ကပေးတဲ့ပညာသင်ဆု scholarship ရတဲ့သူတွေဖြစ်လို့ပါပဲလို့ပြောပါတယ်။ဆယ်စုနှစ်တည်နဲ့ချီပြီးပြည်သူတွေအတွက်ရင်းနှီးမြှုပ်နှံခဲ့တဲ့နေရာမှာလူအရင်းမြစ်ဆန်းဆန်းရေးဟာဒီနိုင်ငံတွေခေတ်ဖွံ့ဖြိုးရေးလီလန်တဲ့လုပ်ငန်းတွေတိုးချဲ့ရေးစတဲ့အရာတွေမှာခွန်အားတွေအဖြစ်ထိရောက်မှုရှိတာကိုကျွန်တော်တို့တွေ့နေရပါပြီ။အာရက်ကဘာရဲ့ဒေတာတော်တော်များများမှာခင်မီဖွံ့ဖြိုးရေးအချိန်ဟုန်းနဲ့တိုးတက်နေတာကိုမစ္စတာဟာဗီကထောက်ပြပါတယ်။အဲ့ဒီဒေတာတင်ခင်မီဖွံ့ဖြိုးရေးအချိန်ကလူငယ်တွေရဲ့မျှော်မှန်းချက်နဲ့နှေးကောက်နှေးနိုင်တယ်လို့ဆိုပါတယ်။မော်ရိုကိုကနေအီရန်ပဲဖြစ်ဖြစ်ဘယ်နိုင်ငံကမဆိုလူငယ်တွေလက်မပေါ်ဘာကြောင့်ထွက်လာကြတာလဲ။သူတို့အားလုံးပြောနေကြတာတွေဟာအတူတူပါပဲ။သူတို့အစိုးရတွေကိုတာဝန်ခံမှုရှိစေချင်ကြတယ်၊ယူသားပြုပွင့်လင်းစေချင်ကြတယ်ပလင်းမြင်တာမှုရှိစေခြင်းရတယ်။အုပ်ချုပ်သူတွေကိုသူတို့အတန်နဲ့ဆန္ဒကိုကြားစေခြင်းရတယ်။စီးပွားရေးခင်မီဖွံ့ဖြိုးတိုးတက်တာတကားဖွံ့စီးပွားရေးကိုမြင်နေကြရတယ်။အနာဂတ်အတွက်သူတို့လိုချင်တာလွတ်လပ်စွာခရီးသွားနိုင်တာ၊ယင်းနှိမ့်မြှုပ်နှံပြီးစီးပွားရေးထူထောင်ကျင်တာစတဲ့တာမန်နိုင်ငံတနေမှာရှိတဲ့ပုံမှန်ဘဝကိုတန်းတားကြတာပဲဖြစ်ပါတယ်။ USAID ကဆယ်စုနှစ်တည်းနဲ့ချီပြီးပံ့ပိုးခဲ့ရသလိုပါပဲ။အနာဂတ်ကိုရှေ့ရှုပြီးလှုပ်ဆောင်နေတဲ့ရှေ့လယ်ပိုင်းဒေသကပြည်သူတွေရဲ့အားကျမျှော်မှန်းချက်တွေကို USAID ကဆက်လက်ထောက်ခံပေးသွားမှာဖြစ်ပါတယ်လို့USAID ရဲ့အရှေ့လယ်ပိုင်းဒေသဆိုင်ရာလက်ထောက်အချုပ်ရေးမှူးမိုက်ကယ်ဟာဗီကပြောပါရခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရ Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင်EDITORIALS ကို email နဲ့ပို့နိုင်လို့2326193943ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်။